နိုင်ငံတကာဥပဒေနဲ့ညီစွန်းတဲ့မြန်မာနိုင်ငံအတွင်းစိုးရွားတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့45 rights နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကဂျာမနီပြည်ထောင်စုရှင့်နေကျုံယုံကိုအမှုဆွဲဆိုတင်ပြလိုက်ပါတယ်။ပြည်ထောင်ကကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုနိုင်ငံတကာကအရေးမယူနိုင်သမျှကာလပတ်လုံးအလားတူရာဇဝတ်မှုတွေကိုထပ်ခါကျူးလွန်နေအောင်မှာဖြစ်တယ်လို့45 rights အဖွဲ့ကြီးကသတိပေးပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံခြားသတင်းတောင်များအတင်းတိုင်းမှာလုတ်တဲ့45 rights အဖွဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုသားညုံကဒီအကြောင်းပြောပြပေးမှာပါရှင်
။2019ခုနှစ်ရခိုင်ပြည်နယ်အတွင်းရူဂျာရီပေါ်အစုပြုံလိုက်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းအဲ့ဒီရာဇဝတ်ကျူးလွန်မှုတွေမှာပေါင်ပတ်သက်သူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့ဆိုပြီးတော့45 rights ကကနဦးကြိုးပမ်းခဲ့တာဖြစ်ပြီး2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစိုးရွားတဲ့ရာဇဝတ်မှုတွေထပ်ပြီးတော့ဖြစ်လာတဲ့အတွက်ဒီလူခွင့်ချိုးဖောက်မှုကြီးတွေကိုစနစ်တကျမှတ်တမ်းယူခဲ့တယ်လို့45 rights တောင်းရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအတွင်းကဒီလူခွင့်ချိုးဖောက်မှုတွေကိုဖော်ထုတ်စုံစမ်းနိုင်ဖို့အတွက်နိုင်ငံတကာမှာဖြစ်နေတဲ့ရာဇဝတ်မှုတွေကိုအရေးယူနိုင်တဲ့ဥရောပ၊အာဖရိကနဲ့တောင်အမေရိကတိုက်တွင်းနိုင်ငံတော်များများရဲ့ဥပဒေတွေကိုနှစ်အတန်ကြာချိန်ယူလေ့လာသုတေသနပြုခဲ့တယ်လို့ပြောပါတယ်။နောက်ဆုံးမှာတော့ဂျာမနီပြည်ထောင်စုဥပဒေအရအသင့်တော်ဆုံးဖြစ်တာမို့လို့အခုလိုမျိုးရွေးချယ်ပြီးတော့အမှုဆွဲတင်ခဲ့တာလို့45 rights ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ကပြောပါတယ်။
So we located several individuals who survived or witnessed mass atrocities.
အာနာသိမ်းပြီးတဲ့နောက်ဖြစ်တဲ့လူမြောက်များအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မျက်မြင်သက်သေတွေနဲ့အသက်ရှင်ကျန်ရဲသူတွေကိုရှာဖွေပြီးတော့သူတို့အတွက်တရားမျှတမှုရှာဖို့ကြိုးစားခဲ့ပါတယ်။ဒီကျူးလွန်မှုတွေမှာနေနာကျန်ရဲသူမျက်မြင်ပုဂ္ဂိုလ် 16 ဦးတို့နဲ့ကျွန်တော်တို့ 45 rights တို့ကဂျာမနီပြည်ထောင်စုရှစ်နေကျုံယုံမှာနိုင်ငံတကာဥပဒေကြောင့်အရအမှုတင်လိုက်ပြီးဆိုတာဒီနေ့ကြေညာလိုက်ပါတယ်။
မြန်မာနိုင်ငံတွင်းကစိုးရွားတဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာနဲ့ဂျာမနီနိုင်ငံတရားဥပဒေတွေအရအရေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဂျာမနီဖက်ဒရယ်ရှင်းနေချုပ်ကိုခိုင်ခိုင်မာမာထောက်ထားပြီးပြည်ပလိုက်နိုင်တယ်လို့လည်းမက်သူးစမစ်ကပြောပါတယ်။ဒီမှုတွေကိုဂျာမနီတရားရုံးကတင်ပို့ကိစ္စကတော့ဂျာမနီဖက်ဒရယ်ရှင်းနေချုပ်ယုံကဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။အမှုတိုင်တန်းတဲ့လူပုဂ္ဂိုလ်16ဦးထဲမှာတဝက်လောက်ကရင်ဂျာမှုခင်းကိစ္စဖြစ်ပြီးတော့ကြံတော့ကတော့ဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်ပါတယ်။ဒီမှုတွေကိုတော့ဂျာမနီအခြေစိုက်တဲ့ဥပဒေအဖွဲ့တစ်ဖွဲ့ကကိုစားပြုဆောင်ရွက်ပြီးနေပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်းဆောင်တွေကိုနိုင်ငံတကာဥပဒေအရကင်းလွတ်ခွင့်ပေးလို့မဖြစ်ဘူးလို့လဲ45 rights အမှုဆောင်အရာရှိချုပ် Matthew Smith ကပြောပါတယ်
။ Members of the military junta should not feel safe from justice in this world and they must be held accountable.
စစ်ကောင်းဆောင်တွေဟာဒီကဘာကြီးရဲ့တရားဥပဒေအရကင်းလွတ်ခွင့်ရနေလို့မသိပါဘူး။သူတို့ကိုအရေးယူပြစ်ပေးရပါလိမ့်မယ်။စစ်ကောင်းဆောင်တွေနဲ့ပတ်သက်ဆက်နွယ်သူတို့နဲ့ပတ်သက်လို့အချက်လက်ရှိသူအမှန်တရားအပေါ်ယက်တီခြင်းသူမှန်သမျှဟာနိုင်ငံတကာတရားရေးစနစ်နဲ့ပူးပေါင်းဆောင်ရွက်ရပါလိမ့်မယ်။ဒီစစ်ကောင်စီဟာမြန်မာအစိုးရမဟုတ်ပါဘူး။ရာဇဝတ်ကိုင်းတစ်ခုလိုပဲဆက်ဆံရပါမယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကိုတကယ်အမှောင်တိုက်ထဲတွန်းပို့နေသူပါ။သူနဲ့တခြားတာဝန်ရှိသူတွေကိုသူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အရေးယူအပြစ်ပေးရပါလိမ့်မယ်။
စစ်တပ်ကျူးလွန်မှုတွေမှာကိုရိုင်းလဲမျက်မြင်သက်သေဖြစ် 45 rights ရဲ့သူတည်တည်တူးလဲဖြစ်တဲ့ Nikki Diamond ကလည်းကျူးလွန်ခံရသူတွေအနေနဲ့နိုင်ငံတကာတရားရေးစနစ်နဲ့ပူးပေါင်းဆောင်ရွက်ကြဖို့သူကတိုက်တွန်းပါတယ
် But we are encouraging all victims of survival to come forward until justice will be served.
ဒီလိုရက်ဆက်ကျူးလွန်မှုတွေမှာနင့်နာခံစားရသူတွေအသက်ရှင်ကျန်ရသူတွေအနေနဲ့တရားမျှတမှုတွေရလာတဲ့အထိပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ်အဲ့လိုမလုပ်ဘူးဆိုလို့ရှိရင်ဒီရာဇဝတ်မှုတွေကိုအပြစ်မပေးနိုင်ဘူးဆိုလို့ရှိရင်ကျူးလွန်သူတွေဟာအပြစ်ကင်းလွတ်ခွင့်ရပြီးတော့ဒီရာဇဝတ်မှုတွေကိုထပ်ခါကျူးလွန်နေပါလိမ့်မယ်ဆိုပြီးတော့ Nikki Diamond ကပြောသွားတာပါဂျာမနီရှင်းလင်းကျုပ်စီကိုပေးပို့တဲ့ဒီအမှုတွဲတွေထဲမှာတော့မြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလေမန်းဆိုင်ရာစော်ကားမှုမတရားကျင့်ချမှုလူပြောက်မှုတွေလည်းပေါင်းပါပါတယ်ဒါရီဟာစစ်ရာဇဝတ်မှုနောက်လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးသုံးတပ်ဖြတ်မှုဆိုတဲ့နိုင်ငံတကာရာဇဝတ်မှုကြီးတွေဖြစ်တယ်လို့လည်းဖော်ပြပါတယ်မြန်မာစစ်တပ်ကကျူးလွန်တဲ့လူခွင့်ချူပေါက်မှုတွေနဲ့ပတ်သက်လို့ဒီမတိုင်ခင်ကလည်းအာဂျင်တီးနားလိုမျိုးနိုင်ငံတရားရုံးတွေမှာအရေးယူအပြစ်ပေးနိုင်ဖို့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကကြိုးပမ်းခဲ့မှုပါပဲ။ကုလသမဂ္ဂအချက်အလက်စုံစမ်းရေးအဖွဲ့အနေနဲ့လည်းမှတ်တမ်းပြုတာရှိသလိုပဲ ICJ, ICC လိုမျိုးနိုင်ငံတကာတရားရုံးတွေအထူးကိုအမှုဆွဲတင်တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းလိလသူတွေကတော့ဒီမြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာတရားရေးစနစ်အရာဖြစ်စီအခြားနိုင်ငံတရားရုံးတစ်ခုခုမှဖြစ်စီတရားရုံးတင်အရေးယူနိုင်ဖို့ဆိုတာကတော့အချိန်ယူရမယ့်ဖြစ်စဉ်လေးလို့ယူဆကြပါရခင်ဗျာ။ကျွန်တော်တားညူပါ